ဂါဇာဒေသမှာပါလက်စတိုင်းဆန္ဒပြသူ60ထဲမှနေတည်ဆုံးခဲ့ရတဲ့အစ္စရေးစစ်တပ်ရဲ့နှိမ်နှင်းမှုနဲ့ပတ်သက်လို့ကုလသမဂ္ဂလူညိုရေးကောင်စီမှအင်္ဂါနေ့ကဆွေးနွေးခဲ့ကြပါတယ်။ပါလက်စတိုင်းပြည်သူတွေကိုအစုလိုက်ပြုံးလိုက်တပ်ဖြတ်မှုလို့ပါလက်စတိုင်းဘက်ကအစ္စရေးကိုအပြစ်တင်ပါတယ်။အစ္စရေးဘက်ကတော့သူတို့ရဲ့ပိုင်နယ်ကိုကာဝေးတာဖြစ်တယ်လို့တုံ့ပြန်ခဲ့ပြီးပါလက်စတိုင်းဆန္ဒပြသူတွေတည်ဆုံးခဲ့ရမှုနဲ့ပတ်သက်လို့ဟားမတ်ကိုအပြစ်တင်ရမယ်လို့တုံ့ပြန်ခဲ့ပါတယ်။အငင်းပေါ်စရာဂျေရုဆလင်မြို့မှာအမေရိကန်တပ်ရုံးဖွင့်လှစ်လိုက်တဲ့အတွက်အကြမ်းဖက်မှုနဲ့ပတ်သက်လို့အမေရိကန်ကတော့ကာကွယ်ပြောဆိုခဲ့ပါတယ်။အပြည့်စုံကိုမတ်စုမြတ်မုံကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင
်ဗျာ။ပါလက်စတိုင်းနဲ့အစ္စရေးပိုင်နယ်ကြားခြံစည်းရိုးတာချတဲ့ဂါဇာဒေသမှာဒီနေ့လနေ့တုန်းကပါလက်စတိုင်းတွေရဲ့ဆန္ဒပြမှုကိုအစ္စရေးစစ်တပ်ကလက်နက်အင်အားသုံးနှင်နှင်းခဲ့တဲ့အတွက်ခလင်းငယ်တွေအပါအဝင်ပါလက်စတိုင်း60ထဲမှနေတေဆုံးခဲ့ပါတယ်။2000ကျော်လဲထိခိုက်ဒဏ်ရာရခဲ့တဲ့ပြစ်ခတ်နှိမ်နှင်းမှုအပေါ်နိုင်ငံတကာကအစ္စရေးကိုဝေဖန်ပြစ်တင်ခဲ့ကြပါတယ်။အစ္စရေးတို့ကတော့ဟားမတ်စ်အဖွဲ့ကဆန္ဒပြသူတွေကိုအကာအကွယ်ယူပြီးသူတို့နယ်စပ်ကိုတိုက်ခိုက်ဖို့ကြိုးစားတဲ့အတွက်အစ္စရေးတပ်တွေကကာကွယ်တိုက်ခိုက်ခဲ့တာလို့ပြောပါတယ်။2014ခုနှစ်အစ္စရေးပါလက်စတိုင်းစစ်ပွဲတွေကဆိုရင်ပါလက်စတိုင်းတို့ထိခိုက်ဒေဆုံးမှုအများဆုံးပဋိပက္ခနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှအင်္ဂါနေ့ကဆွေးနွေးခဲ့ကြပါတယ်။ဒေဆုံးခဲ့သူတွေအတွက်ခေတ္တငြိမ်သက်ပြီးဆွေးနွေးပွဲကိုစတင်ခဲ့တာမှအရှိလေပိုင်းဒေသညဉ့်ညိုင်းလုပ်ငန်းစဉ်ဆိုင်ရာအထူးညှိနှိုင်းရေးမှူးနီကိုလေမလာတင်နော့ဖ်ကဂါဇာမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုကိုအပြစ်တင်ခဲ့ပါတယ်
။ Israel has a responsibility to celebrate its use of force, to not use lethal force except as a last resort.
အစ်အမေရဲ့ကြောက်ရွံ့တော်မဲ့ချင်းချောင်းမှုနဲ့အကြီးကျယ်ထိခိုက်ဒဏ်ရာရတဲ့အခြေအနေမျိုးမရောက်ဘူးဆိုရင် Israel ဘက်ကတည်စင်နေတဲ့လက်နက်မျိုးမသုံးဖို့တောင်းဝန်ရှိပါတယ်။ကိုယ်နဲ့ဆက်ကိုကာကွယ်ရမှာဖြစ်ပေမဲ့တူညီတဲ့အတိုင်းအတာနဲ့သာတုံ့ပြန်ရမှာပါ။အသက်ဆုံးရှုံးရတဲ့ဖြစ်ရအတွက်စုံစမ်းရမှာဖြစ်ပါတယ်။ဂါဇာဒေသကိုဆယ်စုနှစ်ကျော်ထိ ंछ ုပ်ထားခဲ့တဲ့ဟားမတ်အဖွဲ့အနေနဲ့လည်းဆန္ဒပြသူတွေကိုအကာအကွယ်ယူပြီးနေဆက်ချင်းစီယုံမှာဘုံထောင်ရန်စတာမျိုးမလုပ်သင့်ပါဘူး
။ဂါဇာမှာပါလက်စတိုင်းတို့တည်ဆုံခဲ့ရတာနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာပါလက်စတိုင်းအမြဲတမ်းကိုယ်စားလှယ်ရီယက်မန်ဆောကတော့အစ္စရေးတို့ရဲ့အစုလိုက်အပြုံလိုက်တပ်ဖြတ်မှုလို့ဖော်ပြပြောဆိုခဲ့ပါတယ်
။ سيد الرئيس ندعو مجلس الأمن إلى العمل.
နိုင်ငံကငြိမ်းချမ်းရေးနဲ့လုံခြုံရေးကိုချင်းချောက်နေတဲ့အကဲဆက်တဲ့ပြဿနာကိုလုံခြုံရေးကောင်စီကအချိန်မဆိုင်မဲ့ဖြေရှင်းပေးဖို့ကျွန်တော်တို့တောင်းဆိုပါတယ်။ပါလက်စတိုင်းပြည်သူတွေအပေါ်မှာအထူးသဖြင့်အခုဂါဇာမှာအစုလိုက်ပြုံလိုက်တပ်ဖြတ်နေတာတွေရပ်သွားအောင်လုံခြုံရေးကောင်စီအနေနဲ့အမြန်ဆုံးဆောင်ရွက်ပေးရပါလိမ့်မယ်
။အစ္စရေးဘက်ကတော့ဆန္ဒပြသူတွေကခြံစည်းရိုးကြော်ပြီးတော့အစ္စရေးဘက်ဝင်ဖို့ကြိုးစားခဲ့လို့သူတို့နယ်နိမိတ်ကိုကာကွယ်ခဲ့တာဖြစ်ပြီးဂါဇာဒေသမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုနဲ့ပတ်သက်လို့သူတို့ကိုအပြစ်မတင်သင့်ဘူးလို့တုံ့ပြန်ပါတယ်။ဂါဇာကမ်းမြောင်ဒေသကိုထိန်းချုပ်ထားတဲ့လက်နက်ကိုင်ဟားမတ်စ်အဖွဲ့ရဲ့အပြစ်လို့ကုလသမဂ္ဂဆိုင်ရာအစ္စရေးအမြဲတမ်းကိုယ်စားလှယ်ဒန်နီဒန်နွန်ကပြောပါတယ်
။ We know that some of the casualties are terrorists. And by the way, we regret every casualty.
တေဆုံးသူတို့ကအကြမ်းဖက်သမားတွေလို့ကျွန်တော်တို့သိထားပါတယ်။ထိခိုက်တေဆုံးမှုတိုင်းအတွက်ကျွန်တော်တို့ဝမ်းနေပါတယ်။ပုံတွေမြင်ရတော့ကျွန်တော်တို့စိတ်မကောင်းပါဘူး။ဒါပေမဲ့အဲ့ဒီသူတွေဟာဟားမတ်ရဲ့အတုံးချမှုကိုခံကြရတာပါ။အ
စ္စရေးတို့တိမ်ပိုက်ထားတဲ့နေရာကိုပါလက်စတိုင်းတို့ကိုပြန်ပေးဖို့ဂါဇာနယ်စပ်မှာပါလက်စတိုင်းတို့ဘက်ကလွန်ခဲ့တဲ့သတင်း6ပတ်လောက်ထဲကဆန္ဒပြနေကြတာပါ။အငင်းပွားစရာဖြစ်နေတဲ့ဂျေရုဆလင်မှာအမေရိကန်တန်ယုံတနင်္လာနေ့ကဖွင့်လှစ်ခဲ့လို့ဂါဇာမှာအခုလိုသွေးထွက်တန်ယုံပဋိပက္ခဖြစ်ခဲ့တာဆိုတဲ့ပြောဆိုမှုတွေကိုကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးနီကီဟေလီကပယ်ချခဲ့ပါတယ်။အခုလိုပဋိပက္ခဖြစ်နေတာတွေအားလုံးကအီရန်အစိုးရကြောင့်လို့လုံခြုံရေးကောင်စီကအခုလိုပြောကြားခဲ့ပါတယ်
။ In recent days, Hamas terrorists backed by Iran have incited attacks against Israeli security forces and infrastructure.
အစ္စရေးလုံခြုံရေးတပ်ဖွဲ့တွေနဲ့အဆောက်အုံတွေပေါ်အီရန်ကြောတောက်နောက်ခံပေးထားတဲ့ဟားမတ်အကြမ်းဖက်တွေကဒီရက်ပိုင်းကမှပဲတိုက်ခိုက်ဖို့အတွက်လှုံ့ဆော်မှုတွေလုပ်ခဲ့ပါတယ်။ဒီပေါ်မှာကျမတို့အာရုံစိုက်ထားတဲ့မှာတယ်။ဖြစ်နေတာတွေအားလုံးကိုကြည့်ရင်အီရန်အစိုးရကမတိမငြိမ်ဖြစ်အောင်လုပ်နေတာကြောင့်ဒါတွေဖြစ်နေတာပါ
။အင်ဂါနီကဂါဇာမှာတော့ဒီနေ့လနေ့တုန်းကတည်ဆုံသွားတဲ့ပါလက်စတိုင်းတွေရဲ့အတုပအခမ်းအနားကိုထောင်ထဲချီတက်ရောက်ခဲ့ကြပါတယ်။အစ္စရေးနဲ့နယ်စပ်မှာလည်းဆန္ဒပြမှုတချို့ရှိပေမဲ့ဒီနေ့လနေ့ကတော့အင်အားမများခဲ့ပါဘူး။ဆန္ဒပြသူတို့ကအစ္စရေးဘက်ကိုဂဲရီနဲ့ပြစ်ပေါက်မိရှူရာတွေလုပ်ခဲ့ကြတယ်လို့အစ္စရေးဘက်ကလည်းမျက်ရည်ယိုဘုံတွေနဲ့ပြန်ပစ်ခဲ့ပါတယ်။ဒီနေ့လာနေတော့ကအစ္စရေးနိုင်ငံတည်ထောင်တဲ့နေ့နှစ်ပတ်လည်နေ့ဖြစ်ပါတယ်။အစ္စရေးနိုင်ငံတည်ထောင်လိုက်တဲ့အတွက်အစ္စရေးပိုင်တဲ့အဖြစ်သတ်မှတ်လိုက်တဲ့နေရာတွေကနေပါလက်စတိုင်း9သိန်းကျော်နှင်ထုတ်ခံခဲ့ရပါတယ်။အဲ့ဒီအတွက်ပါလက်စတိုင်းတို့ကလည်းကပ်ဘေးကြောက်တဲ့နေ့လို့အဓိပ္ပာယ်ရတဲ့နေ့ကဘာနေ့ကိုသတ်မှတ်ခဲ့ပါတယ်။အင်္ဂါနေ့ကကြာရောက်တဲ့အနှစ်80ပြည့်နက်ကဘာနေ့အထိမ်းအမှတ်ကိုဂျော်ဒန်မြစ်နောက်ဖက်ကမ်းဒေသအပြင်ဂျော်ဒန်နိုင်ငံ၊လက်ဘနွန်နိုင်ငံတွေမှလည်းကျင်းပခဲ့ကြပါတယ်။